Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်းလင်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားပါမယ်ဒီကနေ့နောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်လာမယ့်2022ခုနှစ်အတွင်းလူသားချင်းစာနာမှုအထောက်အကူလိုအပ်သူတွေဟာ14တန်းကျော်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတင်းဝင်မြန်မာပြည်ကိုလာရောက်မဲ့တဲ့ဒါအပြင်ကိုဗစ်ကာယောကာကာလအတွင်းအမေရိကန်ပြည်ထောင်စုမှာပထမအဦးဆုံးအကြိမ်ဖြစ်လူဦးရေတိုးပွားမှုနှုန်းချဆင်းသွားတဲ့တဲ့စတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာတဲ့တွေကိုတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကရင်ပြည်နယ်လေးကေကောဒေသတိုက်ပွဲတွေကိုစစ်တပ်ဘက်ကအဆုံးသတ်ဖို့ကရင်လက်နက်ကိုင်တပ် KNU ကတောင်းဆိုလိုက်ပါတယ်။
ဒီကတော့ဆက်ပြီးတော့ဒီဆန်နီရဲ့လူကစစ်တောက်ပြီးတော့ဖြစ်နေတဲ့ခါကျတော့ဒီကိစ္စမှာစစ်တောက်ပြီးတော့ဆော့ပြီးထုတ်လိုက်တာတော့ပိုပြီးကောင်းတယ်လို့အမိပ
ါတစ်ဆက်တည်းမှာပဲကရင်ပြည်နယ်တဲကနောက်ထပ်စီးရီးအခြေအနေစုစည်းတင်ပြချက်မြန်မာရွှေပြောင်းနေရှိရာထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေမလေးရှားမှာရေကြီးမှုထံမြန်မာလုပ်သားတွေပါတွေ့ကြုံရတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဲ့ဥပဒေတွေကမြမရေးပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးခန်းအပါအဝင်အပတ်စဉ်အစည်းအဝေးတွေကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါမယ
်မြန်မာနိုင်ငံမှာပြပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမလိုအပ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်ကာနေကပြောဆိုလိုက်ပါတယ
် Fighting between and among the Myanmar army, ethnic armed organizations and local people's defense forces continues.
မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူကာကွယ်တပ်ဖွဲ့ PDF တွေအကြားဆက်လက်တိုက်ပွဲဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေတိုးလာနေတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနခွဲအနေနဲ့လွန်ဆောင်မှဆုံးရင်ပူပန်နေတဲ့အကြောင်းကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောဆိုထားတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီရေးအဖွဲ့တွေနဲ့အတူအကူအညီပေးနေတဲ့အဖွဲ့တွေဟာဒုက္ခသည်တွေထံအရောက်သွားနိုင်ဖို့လိုအပ်ကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်လိုနေရာမျိုးတွေမှာဒုက္ခသည်တွေထံကိုတွားရောက်ဖို့တွားရောက်လို့မရဖြစ်နေတဲ့အတွက်အထူးစိုးရိမ်မိတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံအတွက်တောင်းခံထားတဲ့အမေရိကန်ဒေါ်လာ385တန်းတည်းက58ရာခိုင်နှုန်းဟာအခုအညီလိုအပ်နေတဲ့လူ3တန်းတည်းက2တန်း4သိန်းကျော်လောက်ကိုသာကုလသမဂ္ဂအနေနဲ့ကူညီရေးအဖွဲ့တွေကကူညီနိုင်တယ်လို့ဆိုပါတယ်။လာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာအနည်းဆုံးလူ 14.4 တန်းလောက်အတွက်လူသားချင်းစာနာမှုအထောက်အကူတွေလိုအပ်မှာဖြစ်ပြီးတော့အဲ့ဒီအထက်က6.2 တန်းလောက်ဟာအရေးပေါ်အကူအညီတွေတုံးမှာဖြစ်တယ်လို့ကုလသမဂ္ဂကတွက်ချက်ထားပါတယ်။ဒီအတွက်လည်းအမေရိကန်ဒေါ်လာ126တန်းလိုမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအတွင်းဝင် Harsh Vardhan
Shringa ဟာဒီကနေ့ပုံတူးနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အိန္ဒိယကအစစ်မြင်အရာရှိတဦးလာရောက်တာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့ပတ်သက်တာတွေအိန္ဒိယမြန်မာနယ်စပ်လုံခြုံရေးအခြေအနေတွေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာန MEA ကထုတ်ပြန်ပါတယ်။ဒါတွေအပြင်မြန်မာနယ်စပ်မနီပူပြည်နယ်နဲ့နာဂါလန်ပြည်နယ်တွေမှာမကြာသေးခင်ကစစ်သွေးကြွအဖွဲ့တွေရဲ့လှုပ်ရှားမှုတွေတွန်းမြင်လာတဲ့အပေါ်မှာလည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာပါဝင်လိမ့်မယ်လို့လေ့လာသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတွင်းဝင်အနေနဲ့မြန်မာစစ်ကောင်စီနဲ့ရင်သာမကနိုင်ငံရေးပါတီတွေအရက်ပက်ဆိုင်ရာအသင်းဖွဲ့တွေနဲ့လည်းတွဲဆုံဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ AB လကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးအိန္ဒိယအစိုးရကရှုံချကြောင်းကြီးညာခဲ့ပါတယ်။ ဒီကနေ့ပုံတူးနေမှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ဒါပြင်ဖန်စီထိန်သိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဒီလအစိုးရကစိတ်အနှောက်အယှက်ဖြစ်ရပါကြောင်းနဲ့မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံပါကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရ။ဘာရင်ဒရန်ဘာချီကပြောကြားခဲ့ပါတယ်ခင်ဗျာ။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မဆာချူးဆက်ပြည်နယ်လိုဝဲမြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စီဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားများကဆန္ဒပြခဲ့ကြပါတယ်။ဘာမာဘာမာမတ်ပီဖရီဖရီယာဂျက်စ်ကမ္ဘောဒီးယား။ကမ္ဘောဒီးယားကမ္ဘောဒီးယားမတ်ပီဖရီဖရီယာဂျက်စ်။အာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအာနာသိန်းစစ်ကောင်စီနဲ့တွဲဆုံဖို့လာမယ့်2029ဇန်နဝါရီလမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာနာသိန်းပြည်နောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကသဘောတူညီချက်ငါးချက်နဲ့ဝင်ရောက်ဖြေရှင်းပေးဖို့ကိစ္စကိုမြန်မာအာနာသိန်းစစ်ကောင်စီကအပြ ကျွန်တော်တို့ကတော့ဒီနေ့ပုံတွင်းနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့တောင်းဆိုနေပြီးအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုရှိအောင်လုပ်တာမျိုးကိုရှောင်ရှားကြပါတယ်ခင်ဗျာ
ရုရှားနိုင်ငံနဲ့တိကမှာခင်ဗျာယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့အများပြစုဖွဲ့နေတာနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွဲဆုံဆွေးနွေးမှုဟာရှင်းနေအစဂျန်နဝါရီလအတွင်းစတင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနအစင်းမြင့်အရာရှိတဦးကမနေ့အင်္ဂါနေ့ကပြောပါတယ်ရုရှားဘက်ကတောင်းဆိုထားတဲ့နေတိုးမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်တွ ပြေဝပူပေါင်းဆောင်ရွက်ရပါလိမ့်မယ်လို့သူကပြောပါတယ်။ထပ်ပြီးရှင်းအောင်ပြောရရင်ဥရောပလုံခြုံရေးကိုဥရောပနိုင်ငံတွေရဲ့သဘောထားမပါဘဲဆွေးနွေးမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအင်အားတသိန်းလောက်ရှိတဲ့တပ်ဖြန့်ကျက်ထားပြီးအနောက်နိုင်ငံတွေကခံမှန်းထားပါတယ်။ရုရှားအနေနဲ့ရှင်းနေအစောပိုင်းလောက်မှာယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်လိမ့်မယ်လို့လည်းဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုကဖော်ပြနေပါတယ်။ဒါပေမဲ့ရုရှားသမ္မတပူတင်အနေနဲ့အဲ့ဒီလိုတိုက်ခိုက်ဖို့အတွက်ဆုံးဖြတ်ရသေးဟန်မတူဘူးလို့လည်းယူဆထားတာရှိပါတယ်။ကြီးခဲ့တဲ့သတင်းပတ်လောက်ကအမေရိကန်သမ္မတဂျိုးဘိုင်တင်နဲ့ရုရှားသမ္မတပူတင်တို့အွန်လိုင်းဆွေးနွေးပွဲမှာတကယ်လို့ တတိပေးထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 9335နဲ့938392.49 kHz 6153ပထမနိုင်ဝက်မှာ9မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရှင
်ဗီဒီယိုရဲ့အတန်လင်းအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်ရဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံရဲ့ငွေကြေးတွေကိုပိတ်ပင်ထိန်းချုပ်ထားတာကိုပြန်လည်ဖွင့်ပေးဖို့ရာပေါင်းများစွာသောအာဖဂန်ပြည်သူတွေကကဘူးမြို့တော်ရဲ့လမ်းမတွေမှာအင်္ဂါနေ့ကဆန္ဒပြခဲ့ပါတယ်ဆန္ဒပြသူတွေဟာပိတ်ထားတဲ့အမေရိကန်တန်ရုပ်ရှိမှဆူယုံခဲ့ကြပါတယ်ထိန်းချုပ်ထားတဲ့ပတ်စံတွေပြန်ပေးဖို့ဆိုတဲ့စာရန်တွေကိုကင်ဆောင်ကအမေရိကန်စန့်ကျင်ရေးကြွေးကြော်တန်းတွေကြွေးကြော်ခဲ့ပါတယ်ဒါစဉ်နဲ့ချီတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကဘူးမြို့ရဲ့တခြားနေရာမှာဆန္ဒပြဝဲတစ်ခုပြုလုပ်ခဲ့ကြပြီးအမေရိကန်ဘူဘန်ကထိန်းချုပ်ထားတဲ့ငွေတွေကိုပြန်ပေးဖို့တောင်းဆိုခဲ့ပါတယ်။တာလီဘန်ကိုယူရတဲ့ဒဏ်ခပိတ်ဆို့မှုတွေဟာနိုင်ငံရေးနဲ့မသက်ဆိုင်တဲ့အာဖဂန်ရဲ့ပုဂ္ဂလိကလုပ်ငန်းတွေနဲ့တာမန်အလုပ်သမားတွေကိုအပြင်းထန်ထိခိုက်စေတယ်လို့ဆန္ဒပြတဲ့လုပ်ငန်းရှင်တွေကပြောဆိုပါတယ်။ဆန္ဒပြသူတွေကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကိုလိမ့်မှုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုလည်းဝင်ခဲ့ပါတယ်။အနောက်တိုင်းကထောက်ခံကူညီခဲ့တဲ့အာဖဂန်အစိုးရပြိုကျသွားပြီးနောက်
အစိုးရကန်ထရိုက်လုပ်ငန်းတွေနဲ့နိုင်ငံတကာထောက်ပံ့တဲ့စီမံကိန်းတွေအတွက်ကန်ထရိုက်စနစ်နဲ့လုံဆောင်ပေးထားတဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေရမယ့်အကျွေးဒေါ်လာတန်း600ကျော်ကျန်ရှိနေသေးတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်နန်ဟာကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်မှုမြင့်မားနေတာကိုတိုက်ဖြတ်ရေးစ조사မှုအနေနဲ့ဝန်ထမ်းမလုံမလောက်ဖြစ်နေတဲ့ဆေးရုံတွေကိုဗဟိုကျန်းမာရေးဝန်ထမ်းတွေဆေးလွတ်ပေးဖို့အင်္ဂါနေ့ကစီစဉ်နေပါတယ်ဒါအပြင်ကိုဗစ်ကပ်ရောဂါပိုးရှိမရှိကိုယ်တိုင်စစ်နိုင်တဲ့ test kits ကိရိယာလေးတွေတန်း900ပေးဖို့လည်းလှုံ့ဆော်နေပါတယ်သမ္မတဘိုင်ဒင်ရဲ့ကိုဗစ်တိုက်ဖြတ်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့စင်မှာပဲပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကူးစက်မှုပေါင်း 34,300 အထိစံချိန်တင်ကူးစက်မှုရှိခဲ့ပြီးသေဆုံးသူပေါင်းက 1,300 ရှိခဲ့ပါတယ်။ကူးစက်တဲ့သူတွေထဲမှာ 9,500 ခန့်လုံးဟာ Omicron ပိုးသစ်နဲ့ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူတွေအားဖြင့်ကာကွယ်ဆေးထိုးထားသူတွေအနေနဲ့လာမယ့်ခရစ်စမတ်နဲ့နှစ်သိကူကာလတွေမှာမိသားစုတွေဆွေမျိုးမိတ်ဆွေတွေနဲ့ပျော်ပျော်ပါပါဆင်နွှဲနိုင်ပါတယ်လို့လည်းသူကပြောဆိုပါတယ်ကျွန်တော်တို့အနေနဲ့အိုမီကရွန်ပိုးသစ်ကိုစိုးရိမ်နေရပြီမဲ့ကြောက်စရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးဟာသွေးခဲတာသွေးကြောပိတ်တာမျိုးကိုဖြစ်စေနိုင်တာကြောင့်မွန်တာနာနဲ့ဖိုင်ဇာကာကွယ်ဆေးတွေကိုသုံးသင့်တယ်လို့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဌာန CDC ကမှတ်ချက်ပြုထုတ်ပြန်ခဲ့တဲ့အပေါ်မှာအာဖရိကသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကလွန်ဆောင်မှစိတ်ပက်မိတဲ့အကြောင်းပြောဆိုပါတယ်။ဂျုံတောင်ဂျုံကဲတချို့ဖိရတွေမှာအခုလိုသွေးခဲတာမျိုးတွေ့ရတယ်လို့ဆိုပါတယ်။လူဦးရေ600ခန့်လုံးအောက်သာကာကွယ်ဆေးထိုးထားရသေးတဲ့ကမ္ဘာအနေဆုံးဖြစ်တဲ့အာဖရိကမှာဂျွန်ဆန်အန်ဂျွန်ဆန်ကာကွယ်ဆေးကိုကြကြပြပြအသုံးပြုနေတာပါအခုလို CDC ရဲ့ကြေညာချက်ကြောင့်ဂျွန်ဆန်အန်ဂျွန်ဆန်ကိုထိုးဖို့ညှင်းဆိုတာတွေတွေ့ကြုံလာရတယ်လို့တောင်ပိုင်းအာဖရိကရဲ့သွေးကြောယောဂဆိုင်ရာအဖွဲ့ကြီးရဲ့အကြီးအကဲဘာရက်ဂျက်ကော့ပ်ဆင်ကပြောဆိုပါရယ်အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ရဲ့ဂျွန်ဆန်အန်ဂျွန်ဆန်ကာကွယ်ဆေးနဲ့ပတ်သက်တဲ့မှတ်ချက်ဟာဗြိတိန်နဲ့ကနေဒါတို့လိုနိုင်ငံတွေကထုတ်ပြန်ပြီးမှထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်ကတော့ဒါက CDC အမေရိကန် CDC ကတော့ဒါကစံမှန်ရေးရရွေးချယ်မှုဖြစ်ပြီးဈေးမထိုးတာတက်ဆိုင်ရင်ဘလို့ကာကွယ်ဈေးမျိုးဖြစ်ဖြစ်ထိုးထားတာအကောင်းဆုံးဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လူရေတိုးပါနှုန်းဟာနိုင်ငံတည်ထောင်ခဲ့ပြီးကတည်းကဆိုရင်ကိုဗစ်ကပ်ရောဂါကူးစက်မှုရဲ့ပထမနှစ်မှာအနှိမ်ဆုံးကျဆင်းခဲ့ပါတယ်အဲ့ဒီလိုဖြစ်ပွားခဲ့တဲ့အကြောင်းချက်တွေထဲမှာကိုဗစ်ကပ်ရောဂါကြောင့်နိုင်ငံရွှေ့ပြောင်းအခြေချသူတွေကိုကန့်တတ်လိုက်တာမိခင်လောင်းတွေကိုဝင်ဆောင်တာနောက်ကျတာသေဆုံးမှုတွေများပြားလာတာတွေကြောင့်ဖြစ်တယ်လို့အင်္ဂါနေ့ကထုတ်ပြန်ပါတယ်။မနှစ် 2020 ဇူလိုင်လကနေဒီနှစ် 2021 ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှာလူဦးရေတိုးတက်မှုဟာ 3.1% ခန့်လုံးအထိပဲရှိပြီး 3,902,000 ကျော်ပဲရှိတယ်လို့အမေရိကန်လူဦးရေသကောင်စင်းဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကြော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရှင်ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့တစ်ကနေစတင်လိုက်တဲ့တိုက်ပွဲတွေဒီထက်ပိုပြီးမကျေပြန့်စေဖို့ဆိုရင်လက်ရှိစစ်ကောင်စီဘက်ကထိုးစစ်တွေရပ်ဆိုင်းဖို့လိုအပ်ကြောင်း KNU ဘက်ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့ပြည်သူလူထုမထိခိုက်အောင်နောက်ဆုတ်တင်တယ်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစားပြုပြောခွင့်ရသူကလည်းတောင်းဆိုပါတယ်စစ်တပ်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့ KNU အဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့အပေါ်တုံ့ပြန်ချက်တွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကတင်ပြထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့တွင်မှတရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင် KNL ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာတပတ်ကြာလာချိန်မှာနှစ်ဖက်ကြားတိုက်ပွဲတွေဟာအနီးပတ်ဝန်းကျင်မှာအခြားနယ်မြေတွေမှာပါကျယ်ပြန့်လာမယ့်အခြေအနေတွေရှိနေပါတယ်ဒီတိုက်ပွဲတွေရပ်သွားဖို့အတွက်စစ်ကောင်စီနဲ့ KNU အကြားဆွေးနွေးမှုတွေအခုချိန်ထိမရှိသေးပါဘူးတိုက်ပွဲတွေရပ်သွားဖို့ဆိုရင်စစ်ကောင်စီရဲ့လက်ရှိထိုးစစ်ကိုရပ်တန့်ဖို့လိုကြောင်း KNU ရဲ့ဒုဥက္ကဋ္ဌဘဒိုစောကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့ဆွေးနွေးထားတာတော့မရှိဘူးကျွန်တော်တို့ရဲ့ဒေါ်လာထုတ်ပြန်ကြေညာချက်အရတော့ကျွန်တော်တို့တောင်းဆိုတာလည်းဒီလို operation ကိုဆက်ပြီးတော့မလုပ်ဖို့အတွက်ဒီတက်ကြံရုပ်ကိုတက်ဖို့နော်နောက်တစ်ခုကတော့လေးနဲ့တုံးဖို့ခေဆက်ရဲ့နောက်ဘုရားလေးကျွန်တော်တို့ဒီနိုင်ငံတကာအသက်ရှိတဲ့လေဒီကိစ္စမှာဒီအထောက်အကူဒီလိုပို့တော့ပို့ကျွန်တော်လုပ်တော့ကိုယ်ပြစ်ခရရှိဆိုင်ခေတ်ကတော့ခုနကကျွန်တော်တို့ဒီပြင်ပြလို့ပေါ့အဲ့မလို့ပြတာဘလောက်လက်ခံပြီးတော့ဒီကဆောင်ရွက်နေတော့အပေါ်မှာမူတည်တော့နော်
ဒီလူတွေကမှတော့သူကြားဖြစ်စဉ်တစ်ခုပေါ့နော်နောက်ပြီးဆင်းရဲတုံးကြော်လဲငါပုံမူပြီးတော့ခြေတန်လာတဲ့အပေါ်မှာဒါကကျွန်တော်တို့ပရိသာပြီးတော့ကျွန်တော်တန်တရားမဲ့ပြတ်တယ်မဟုတ်ဘူးကျင်းရွေးတမဟာတဲ့တမဟာနဲ့တမဟာတုံးနေမြေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေအရင်ကဂျိုကြားဖြစ်ပွားတဲ့လို့တမဟာငါထင်းကျုံနေမြေမှာမကြာခဏဖြစ်ပွားတာရှိပေမဲ့ တမဟာ6ထင်းကျုပ်တဲ့၄ကိတ်ကိုတိုက်ပွဲမှာတော့စစ်ကောင်စီဘက်ကစစ်အင်အားပုံမှုတုံးဆွဲလာတာရှိကြောင်းလဲဘယ်လိုစောကွက်ထူးဝင်းကထောက်ပြပါရယ်၄ကိတ်ကိုမြို့တဲ့ဟာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစွာချုပ် NCA လက်မှတ်ထိုးပြီးနောက်ပိုင်းကရင်စစ်ပြေးဒုက္ခတွေကိုပြန်လည်နေရာချတာဖို့အတွက်နိုင်ငံတကာအကူအညီနဲ့တည်ဆောက်ခဲ့တဲ့နေရာဖြစ်ပါရယ် NCA လက်မှတ်ထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးရေးဦးဆောင်အဖွဲ့ PBSD ကပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကတော့
လေကိတ်ကိုဖြစ်ရဟာငင်းငယ်ဤလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့သုံးသပ်ပါတယ်လေကိတ်ကိုဆိုတာကငင်းငယ်ကြီးရစံတန်ဘိုးကြီးငင်းငယ်ရစံတန်ဘိုးကြီးအစီရစံတန်ဘိုးကြီးရတော့အံတန်ဘိုးကြီးမှာပါလေကိတ်ကမှာအစ်ကိုတက်စုပြောကြတော့အစီဘာဝင်ဒီငင်းငယ်လုပ်ငန်းစဉ်အံတန်ကိုထိခိုက်ခဲ့တယ်မာနောက်ရရှိမှာနိုင်ငံရေးစနစ်ကဒီငင်းငယ်စနစ်ကလည်းဖြစ်တယ်ဒါမှမဟုတ်ရေတောင်း
9000 ထက်မနည်းထိုင်းနိုင်ငံဘက်ကိုထွက်ပြေးတင်ဆောင်နေရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့မျက်နှာကိုထောက်ထားပြီးစစ်ကောင်စီဘက်ကစုပ်ပေးတင်ကြောင်းလဲခွန်မြင့်ထုံးကဆက်ပြီးပြောပါဗျာ
။ပြည်သူလူထုရဲ့မျက်နှာကိုထောက်ပြီးစစ်ကောင်စီကတော့ထုတ်ပြီးပြောတော့လို့ပြောပါဗျာ။ကျွန်တော်မြင်တဲ့ဒီပြည်ထောင်စပြီးတော့ဒီဖန်ပြီးရဲ့လူကစစ်ကောင်စီဘက်ကဖြစ်နေတဲ့အခါကျတော့ဒီကိစ္စမှာစစ်ကောင်စီကအလျှော့ပြီးထုတ်လိုက်တာတော့ပို့ပြီးကောင်းတယ်လို့
KNU တမဟာ6ထိန်းချုပ်ထားတဲ့၄ကီကောမြို့တည်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွတ်တော်အမတ်2ဦးနဲ့စစ်ကောင်စီအပေါ်စန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ရတာကဒီဇင်ဘာ15ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ KNU ပြည်နယ်တွင်စစ်ကောင်စီဘက်ကတိုက်ပွဲတွေရပ်ဖို့ KNU ကတောင်းဆိုထားတဲ့အကြောင်းနဲ့တဆက်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ကော့ခိကော့ကရိတ်မြို့နယ်တွင်မှမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်တွေကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်တွေကြားမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကော့ကရိတ်မြို့နယ်တွေကKNU ထိန်းချုပ်ထားတဲ့နယ်မြေတဲကိုဝင်လာရကနေတိုက်ပွဲတွေဖြစ်ပွားခဲ့ရတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်။အခုကတော့ဒီဟာဒီကော့ကရိတ်ကအဲဒီကော့ကရိတ်မြို့နယ်ပေါ့နော်ကော့ကရိတ်မြို့နယ်ရဲ့ဒီတိုက်တုံကားလမ်းပေါ်မှာပေါ့ကော့ကရိတ်တိုက်တုံကားလမ်းပေါ်မှာအဲဒီကားလမ်းပေါ်မှာရှိတဲ့ရွာတွေတော့သူကငွေကိုရတင်ယူတာထိန်းချုပ်နေတယ်ဖြစ်တယ်။အဲ့နယ်မြေကိုသူကစူးမိုးဖို့အတွက်ဝင်လာတာဖြစ်တယ်။ဒီနေ့တိုက်ပွဲကအဲ့ဒါကျွန်တော်တို့အန်ကောင်အင်္ဂလန်ဘက်ကနေရောက်ဆက်ဖြစ်တာကိုနဲ့အင်္ဂလန်နဲ့ဖျားကုန်းနာမှာကိုနွဲဘက်မှာကိုနွဲကျော်ပြီးအာရှလမ်းနဲ့တမိုင်လောက်ဝင်ကိုနွဲရွာရောက်တယ်။အင်းညာက NCA ရှင်းရရဆိုရင်တော့ဒီကောကဒီအာရှလမ်းဒီကိုနွဲဘက်ချမ်းကိုဝင်ရင်ဒရင်ပို့ရတယ်ပို့ပြီးမှလည်းသူကဝင်ခွင့်ရှိတာပေါ့နော်။အရင်ကအရင်တိုက်ပွဲတော့လည်းဒီတိုင်းပဲသူကအဲ့ဒါကိုအိုစီမဆောက်ဘောနော်သူတို့ဝင်နေလဲဝင်တယ်ဒီနေ့လည်းဝင်လာတဲ့ပုံစံကအဲသူတို့ကနေမရှင်းလေးပုံစံမျိုးနဲ့ဝင်လာတော့ဒီကထိထိတက်ပြောဖြစ်တယ်အဲ့တော့ဖြစ်တော့ကျွန်တော်စီကသတင်းပို့တာတော့15ရောက်လောက်သူတို့ဘက်ကကြာဆုံးတယ်လို့ပြောတယ်အဲကား3စီးနဲ့လာတယ်3စီးမှာနောက်တစ်စီးမှာကအတင်းအကြီးပဲပြန်တင်သွားတယ
်ကော့ကရိတ်မြို့ကော့လွက်ကျေးရွာဘက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ကော့ကရိတ်မြို့ရွှေကျက်မင်းဖျားကုန်းကနေလက်နက်ကြီးတွေနဲ့ပြစ်ခတ်ပြီး KNU စုံမထားတဲ့နယ်မြေတွေထဲကိုနောက်ထပ်ဝင်လာဖို့စစ်ကောင်စီတပ်တွေဘက်ကကြိုးစားခဲ့တယ်လို့လည်းနောက်ထပ်ပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပါတယ်။အဲ
15မိနစ်နဲ့နိုင်ဝက်လောက်ဝင်းရင်ပြစ်ပြီးတော့မှသူတို့ကအဲ့ဟိုအောက်ကစိတ်ကြောင်ထိုးတာပေါ့
။ကော့ကရိတ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုလာတော့မရှိသေးပါဘူး။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့အတူပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စ ကျောင်းစီတက်တီဟာကရင်ပြည်နယ်မြဝတီခရိုင်လေးကေကောဘက်မှာပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြေဒီဇင်ဘာလ22ရက်နေ့မှာတော့တိုက်ပွဲတွေမရှိဘူးလို့ဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲတွေကြောင့်လေးကေကောမြို့တမနေထိုင်နေသူတွေအပြင်ဖလူကြီးဖလူလေးလေးကေကောထီးမဲဝါခီ
မဲထော်တလေမင်းလက်ပံရတဲ့ကူစားတဲ့ကြေးရွာတွေကဒေသကနေဟာနေရက်တွေကနေဆွန့်ခွာထွက်ပြေးနေကြတယ်လို့ထိုင်းနိုင်ငံဘက်ကလည်းထောင်ထဲချီရှိတဲ့စစ်ဘေးဆောင်တွေခိုလုံလာနေကြပါတယ်ရှင်။ထိုင်းချီဆိုင်ဗီဒီယိုအတင်းထောက်မအီအီမှာတရင်ပြပို့ခဲ့တာပါရှင်။အခုတော့ဒေသအတွင်းတရင်ဆောင်မတွေကိုတင်ပြပါမယ်။ မလေးရှားနိုင်ငံကဒေသတချို့မှာရေကြီးရေရှမ်းလာကြောင်းလူပေါင်း9000ထက်မနည်းဘေးလွတ်ရာပြောင်းရွှေ့နေရသူတွေထဲမှာမြန်မာလုပ်သားတွေလည်းပါဝင်ပါတယ်။ရေဘေးကြုံရတဲ့မြန်မာလုပ်သားတွေကိုကူညီနိုင်ဖို့ပရဟိတဆောင်ရွက်သူတွေဂျူပန်နေပေမဲ့အခုအညီပေးဖို့အခက်အခဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်ဆိုမင်းကပြောပြထားပါတယ်ရှင်။
မလေးရှားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမကြုံစဘူးမိုးတီးတန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ပြည်နယ်၈ခုမှာအကြီးအကျယ်ရေကြီးရေရံမှုတွေဖြစ်နေသလိုရေကြီးမှုကြောင့်သေဆုံးသူ14ဦးတဲ့မင်းရှိပါတယ်။ကွာလာလမ်ပူမြို့တော်တည်ရှိတဲ့စီလံကောပြည်နယ်အပါအဝင်ပြည်နယ်၈ခုမှာနေထိုင်သူ9000တဲ့မင်းဘေးလွတ်ရာမှာခိုလုံးနေကြရပါ ကျွန်တော်တို့ကလည်းအဲဆဲတဲ့ကြာတော့တော်လို့မရအောင်ရှင်းနေတယ်ကျွန်တော်တို့တော့ကြည့်တယ်တော်လို့မရအောင်ပြီးတော့သူတို့ကိုဆက်သွယ်တဲ့သူတွေစီကိုတွားရောက်ခဲ့ပြီမဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းအခုလို့ပြောပါတယ်တကယ်ပြိမိတဲ့မြန်မာတွေကြတော့ဟိုအထဲတွေမှာဖြစ်နေတယ်ဆိုကြတော့နှစ်ထိုင်မှနေတော့ဟိုအောက်ထပ်ကိုမျိုးသွားပြီအပေါ်သက်တွေမှာနေကြတော့ကျွန်တော်တို့ကလည်းအဲဆဲတဲ့ ီဘောစစ်သားတွေဟိုတက်ဆိုင်ရမိတက်ခဏတွေအဲ့ဌာနတွေရပဲဝင်ဝင်ရှိတယ်ခုတော့ရေတော့ပြန်ကြကုန်ပါပြီဆွေးကြတော့ပြန်တော့ရတယ်ဆွေးရပြန်တော့မရသေးဘူးဟိုမြုပ်သွားတယ်ဆိုရင်ရွှွန်နေပွက်တည်တယ်လေရွှွန်နေပွက်တယ်ဆိုတော့ကျိုးဆိုပေါင်တယ်တော့ကြံနေတယ်ဟိုလုံးဝသွားလို့မရသေးဘူးကဲစဲစကန်မှာရှိကြတော့မယ်
တချို့နေရာတွေမှာတော့ရေပြန်ချနေပြီဆိုပေမဲ့ရှင်လျေးလုပ်ငန်းတွေကြောင့်နောက်ထပ်3ရက်လောက်နေမှကဲဇယစ်ကန်တွေကနေသူတို့ရဲ့နေရက်စီအတိအသင့်ပြန်ပို့မယ်လို့သိရပါတယ်ရေပြန်ချပြီမို့အသက်အန္တရာယ်ဆိုးရိမ်စရာမရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်အကူအညီလိုအပ်နေတဲ့မြန်မာတွေအတွက်သူတို့ကိုဆက်သွယ်ဖို့ပရာဟိတအကူအညီပေးသူတွေကတိုက်တွန်းထားပါတယ်ရေပင်းလူရပြောင်းရွှေ့နေရတဲ့မြန်မာလူသားတွေအတွက်အတိအကျမသိရပေမဲ့အကူအညီတောင်းလာသူတွေတဲ့လလန်းမိတဲ့သူတွေကိုတော့အတတ်နိုင်ဆုံးအကူအညီပေးနေတယ်လို့ပရိဒတာဝန်ခံကိုတက်ကအခုလိုပြောပါတယ်
။ကိုမြမတို့သားတွေအကူအညီတောင်းလာတာရှိတယ်။တောင်းလာဆိုရင်ကျွန်တော်စားဖို့သောက်ဖို့မရှိတော့ဘူး။ဟုတ်ပြီ။ကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာအဲ့ကိုလုံးဝသွားလို့မရတော့ဘူး။ဖျက်လို့လည်းမရဘူး။ကိုယ်နဲ့ရသားအနေနဲ့သွားဖို့အဆင်မပြေဘူး။အဆင်ပြေတဲ့နေရာတွေတချို့ကျွန်တော်တို့ပရိဒညီကိုတင်းနေတော့တပြင်းတင်းနေတော့သမီးတို့တွေတကယ်တော့ဝေးပြနေရတော့ရှိတယ်နည်းနည်းဝေးတယ်ကားတော့ကျွန်တော်4 wheel တော့မှအမြင်ကားတွေမှမောင်းလို့ရမယ်နေတာပေါ့နော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်တွေနဲ့ရွှေပြောင်းလုံသားတော်တော်များများရှိပါတယ်အလုလုကြသူအများစုကစက်ယုံအလုယုံတွေမှာလုကင်ကြတဲ့သူတွေဖြစ်ပါတယ်စက်ယုံတွေမှာတရားမဝင်နေတိုင်းအလုလုနေကြတဲ့သူတွေကိုမလေးရှားအာဏာပိုင်တွေကရှာဖွေဖမ်းဆီးတာတွေတရားဝင်အထောက်အထားမရှိတဲ့သူတွေကိုနေရပြန်ပို့တာတွေလုံးလေးလုံးထရှိပါတယ်ခင်ဗျာ
ကိုကမဆုံးမပြပြပေးခဲ့တာပါရှင်ထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်စောင့်ကြည့်ရေးစင်တာမဝင်တီးကြခွဲနေစရာမလိုပဲတက်ဆန်ကိုစနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုဒီဇင်ဘာလ21ရက်နေ့အင်ကာနီကစပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီထိုင်းနိုင်ငံထဲမှာအိုမီကရွန်ကိုဗစ်ပိုးသည့်ကူးစက်သူစုစုပေါင်း60ကျော်ရှိနေချိန်ထိုင်းမြန်မာနယ်စပ်ကနေဆေးပြေဒုက္ခတွေထောက်နှက်ချီဝင်ရောက်လာတဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်အိုမီကရွန်ကိုဗစ်ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ပထမဆုံးတွေ့ရှိတယ်လို့ထိုင်းတာဝန်ရှိသူတွေဒီဇင်ဘာလ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံကနေပြန်လာတဲ့ကိုလံဘီယာလူမျိုးလေယမှုခင်မုန်းဖြစ်သူကနေတဆင့်ထိုင်းစနီးတွေကိုကူးစက်ခဲ့တာဖြစ်ပါတယ်။နိုင်ငံသားကရောက်လာသူတွေမှာအိုမီကရွန်ကူးစက်သူတွေကလည်း60ကျော်ရှိနေပါတယ်။ဒါကြောင့်ထိုင်းနိုင်ငံတဲကိုဝင်လာတဲ့သူတွေအနေနဲ့သ ที่เจ้าคนนี้ก่อนหน้านี้เราเสียมาลูกเว้ยแต่สันกูสนิทเนี่ยในงานจ้าตากระเป๋าเล็กที่ตัวริกูปีวันเว้ยไปได้สี่เดือนก็รอที่เซมาล่าเนี่ยเสียนี่กันเลยสามีเปลี่ยนยุคเต็มเลยไปเลยถ้าเจ้าไทยในงานกูเวลาดูในงานจ้าตาเรนี่เนี่ยโฮเทลมาคนในเยอะกันเลยเสียทีที่เจ้าคนนี้จะมาพิบาร์เลยนอกจากสิ่งที่จะมุ่งเรื่องเล่าในเนี่ยสูบีไทยในงานก็ยกระทั่งช่วยผิวเย่เปลี่ยนสูบเวชิดูดาวตาสุภาเกะกะไทยบาดานเนี่ยคุณรู้เจ้าตัวมาเ
ับ72ชั่วโมงก่อนมาแล้วก็อีกครั้งเดียวเนี่ยนะครับมันมีโอกาสที่จะหลุด
ตุ๊บเจ้าตัวก็တော့အခုချိန်မှာပိုးစစ်ပြီးမှဝင်ဝင်ပြီးမဲ့အစီအစဉ်ကိုနှစ်တစ်ကိုအထိလုပ်တော့မှာပါနိုင်ငံတွင်းမှဝင်ရောက်လာသူတွေမှာကိုမီခရိုယောဂါပိုးတွေပါလာပြီးပြည်တွင်းကူးစက်မှုတွေပြန်မြင့်တက်လာရင်တော့ကိုဗစ်ကယောဂါနဲ့ပတ်သက်လို့သက်ဆိုင်ရာကနောက်ထပ်ဥပဒေတွေတင်းကျပ်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံမှာအင်္ဂါနေ့အထိအိုမီခရွန်ကူးစက်သူအတည်ပြုလူနာ63ဦးရှိနေတယ်လို့တန်တရားနဲ့စောင့်ကြည့်နေသူ20ဦးရှိသေးကြောင်းထိုင်းကျန်းမာရေးဝန်ကြီးအနုတင်ချန်ဝီရက်ကွန်ကအတည်ပြုပြောကြားထားပါတယ်တီးကြခွဲကွာရန်တင်းလုပ်ဖို့မလိုပဲကိုဗစ်ကင်းရှင်းရင်လိုရာခီးဆက်နိုင်တဲ့တက်ဆန်ဂိုးစနစ်ခွင့်ပြုထားတဲ့နိုင်ငံတွေကိုလည်းထိုင်းတောင်ဝင်ရှိသူတွေကပြန်လည်ပြင်ဆင်ဆောင်ရွက်နေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်သူတို့ပထမတော့ပြောတာဒီတက်ဆန်ဂိုးကိုလိုပိတ်မယ်ပေါ့နော်အခုသဖြင့်တော့နိုင်ငံသူတို့လက်ခံထားတဲ့နိုင်ငံတွေမှာ high risk ဖြစ်တဲ့နိုင်ငံတွေကိုသူတို့စီးရင်လုပ်မယ်လေလုပ်ပြီးသူကအဲ့နိုင်ငံကသူတွေကိုတော့သူတို့ကန့်သတ်မယ်ပေါ့ဒါပေမဲ့ဒီနေ့မှာတော့လုံးသတင်းမှာတော့သူတို့ပြောတာဒီဟိုတက်ဆန်ကိုပိတ်လိုက်ပြီဒီနေ့ကဆပ်ပိတ်လိုက်ပြီတက်ဆန်ကိုဆိုတာကသူကဆက်ရောက်တာနဲ့တခါလဲစစ်စစ်ပြီးတာနဲ့ပေးလွတ်တယ်ဟာလေတက်ဆန်ကိုဆိုပြီးတော့အဲ့ဒီဟာကိုဒီနေ့ကဆပ်ပြီးတက်ပြီလေ
အခုလိုမျိုးကိုဗစ်ပိုးသစ်ကူးစက်ပြတ်သွားမှာကိုထိုင်းနိုင်ငံတည်းစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာနေပါတယ်ထိုင်းနိုင်ငံတည်းရောက်လာတဲ့မြန်မာဒုက္ခသည်တွေကိုအိုမီခရွန်ယောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့ကမဖြစ်နိုင်သေးဘူးလို့လည်းဦးမင်းဦးကပြောပါတယ
်စိုးရိမ်မှုကတော့ရှိတော့တော့ရှိတယ်သူတို့အခုတော့ဒီဝန်သားလူတွေမှာတော့သူတို့ဒီနေရာတွေဆိုင်နေပြီးတယ်သူတို့ဒီစစ်တပ်စီကတော့လုတော့လုံပါတယ်ဒါမဲ့စစ်တပ်စီကလုပ်ဖို့ဆိုတာဒီခုနကပြောခဲ့တာလေဒီအိုမီခရွန်ကိုစစ်ဖို့ကဟိုပြောမယ်သူကရိုးရိုးဒီ ADK နဲ့မပြီးဘူးတောင်းတန် PCR တက်ဆောင်မှာပဲသူကဟိုအလုံးမလုပ်ဘူးပြောလေအဲ့တော့သူ့ကိုဆက်မယ်ဆိုလို့ချင်းဒီထောင်ထဲရှိတဲ့လူတွေကိုအလောတဲ့အကြမ်းမြင့်တော့ဟလာဒီကိုဗစ်ရှိမရှိဆိုတာတော့ဆင်းရဲမှာဒီကောင်ကိုတော့တိကျတော့အဆိုစစ်ဖို့ဆိုတော့ဒါအခုချိန်ရလို့ဘယ်လိုမှမဟုတ်ဘူးပြော
ထိုင်းနိုင်ငံမှာနွန်ထပူရီပတ္တနီဖူကက်စတဲ့ပြည်နယ်တွေမှာအိုမီခရွန်ယောဂါပိုးကူးစက်နေသူတွေကိုတွေ့ရှိထားပါတယ်။အများစုကတော့နိုင်ငံခြားခီးစဉ်ကနေပြန်လာသူတွေဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာအိုမီခရွန်ပထမဆုံးကူးစက်သူထိုင်းမျိုးသမီးကတော့အသက်49နှစ်အရွယ်ရှိပြီးထိုင်းနိုင်ငံမှာခင်မွန်းဖြစ်သူကိုလံဘီယာလေယာဉ်မှုကနေတဆင့်ကူးစက်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နှစ်နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dan ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျို့ရဖိုင်းယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web လိပ်စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။8473748. INFO ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါလေ။စလုံးပေါင်းက voabermesechannel ဖြစ်ပါလေ။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bermes လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါလေ။Twitter မှာဆိုရင်တော့ twitter.com/voabermes ဖြစ်ပါတယ်။ စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်နေရင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
သောရရှင်များရှင် VOA American တန်ရဲ့2021ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓဟူးနေ့မနေ့ကင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားတဲ့အင်္ဂါညာကျန်ဆွေးနွေးခန်းအစီအစဉ်မှာတော့
မြန်မာနိုင်ငံတကယ် Real Government National Unity Government ကိုနိုင်ငံတကာအသိမှတ်ပြုဖို့ပါအရေးကြီးဆုံးမယ်လို့သူကပြောသွားတယ
်။မကြခင်မှာနားဆင်ကြရပါမယ်ရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ
်။ UK နိုင်ငံလန်ဒန်မှာကျင်းပတဲ့ကာကွယ်ဆေးထိုးဖို့ဆန့်ကျင်ဆန္ဒပြပွဲတွေမှာရဲတွေနဲ့ရုပ်ရင်းဆန်ခက်ဖြစ်ခဲ့ပါတယ်။United for Freedom လို့နာမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူလူ 9,000 လောက်ဟာပါလီမန်ရေးပြင်မှာရှိကြတဲ့ရဲတွေကိုဝိုင်းထားခဲ့တာကနေအဓိကရုံးဖြစ်ခဲ့တာပါ။အစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအလိန်ညာတွေဖြစ်တဲ့အတင်းကျပ်ကာကွယ်ဆေးထိုးခိုင်းတာကိုစန့်ကျင်တဲ့စိုင်းမုတ်တွေလည်းဆန္ဒပြသူတွေကကြေဆောင်ထားပါတယ်။လန်ဒန်မြို့တော်ဝန်ကအရေးပေါ်အခြေအနေတည်းအကျညာပြီးမှအခုလိုဆန္ဒပြခဲ့ကြတာပါ။မြို့တော်ဝန်စတက်ခန်းက
We're incredibly concerned by the huge surge.
Omicron မျိုးကွဲအကြီးအကျယ်ကူးစက်နေတာကိုစိုးရိမ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းထပ်မံကူးစက်မှုပေါင်း 26,000 ကျော်ရှိပြီးဒါကကယောဂါစပစ်ကစားနောက်ပိုင်းအများဆုံးကူးစက်မှုနှုန်းဖြစ်ပါတယ်။ရှင်းုံတက်တဲ့သူတွေများလာတဲ့အချိန်ထဲမှာကျန်းမာရေးဝန်ထမ်းတော်တော်များများလည်းလုပ်ငန်းခွင်မလာနိုင်ကြပါဘူး။
တခြားဥရောပမြို့ကြီးတွေဖြစ်တဲ့ဘာစီလိုနာနဲ့ပဲရစ်မြို့တွေမှာလည်း Omicron virus ကြောင့်စီးနင်းသစ်တွေချမှတ်တာကိုကန့်ကွက်ဆန္ဒပြတာကိုတွေ့ရပါတယ်။ Netherlands မှာတော့ကိုယ်နေရင်တွင်မှသာနေရမယ်ဆိုပြီးတင်းကျပ်တဲ့စီကံချမှတ်ခဲ့ပါတယ်။ America မှာတော့ကာကွယ်ဆေးမထိုးတဲ့လူပေါင်းတန်း90လောက်ဟာမနိုင်ဝန်ထမ်းနေရတဲ့ဆေးရုံစည်းကမ်းတွေအတွက်ဝင်တော့ဝင်ပို့ပို့ဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးဆိုင်ရာအင်ဂျီရောအကြံပေးဒေါက်တာ Anthony Fauci ကတနင်္ဂနွေနေ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
။ When you have that degree of vulnerability
ယောဂကုသခံရနိုင်ခြင်းရှိနေတဲ့အနေအထားမှာ Omicron virus ကလင်းလင်းမြန်မြန်ကုသလာနေတာဆိုတော့နိုင်ငံရဲ့နေရာတချို့ကစိတ်ဝင်နေမှာကတောင်းကနေဖြစ်တာကိုသိရဖို့များသလိုကျန်းမာရေးဝန်ထမ်းတွေလည်းအတော်လေးသင်မှန်းနေကြပါပြီ။
လူငယ်တဲ့လပိုင်းတွေတုန်းကတော့ကိုဗစ်ရောဂါကိုထိ ंछ ုံနိုင်ဖို့လာလာရီမြင်ရပါတယ်။ဒါပေမဲ့လည်းအဆုံးမသတ်နိုင်ဖြစ်နေတဲ့ကိုဗစ်မျိုးကွဲသစ်တွေကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းလက်ပန်းချလာပါတယ်။ရေးပေါ်ကုသဆောင်တာဝန်ကြားသူနာပြုဖတ်တာက
Initially it was
စားကစားတုန်းကတော့အားလုံးကအင်အားပြည့်နဲ့ကုသပေးခဲ့ကြပါတယ်။ဒါပေမဲ့အချိန်ကြီးကြာလာပြီးဘယ်တော့မှပြီးဆုံးမဲ့ပုံလည်းမတွေ့ရတော့ပါဘူး။
ပညာရှင်တွေကတော့ကိုဗစ်ကူးစက်ခံရရင်တော့ကာကွယ်ဆေးထိုးထားသူတွေအတွက်ဆိုရင်တိတ်ပြီးတော့စိုးရင်စရာမရှိဘူးလို့ပြောထားတာပါ။ကိုဗစ်ကြောင့်ဆေးရုံတက်နေရသူဒေးဗစ်ခေါ်လီက
ကူးစက်ရင်ဂျင်းကိုတပတ်3-4ကောက်လောက်သွားကျင်ပါတယ်။တောင်တက်စပင်းလည်းနင်းကျင်ပါတယ်။ဘယ်တော့မှနေမကောင်းမဖြစ်ခဲ့တာကြောင့်ကိုကူကိုဖြစ်မှာမဟုတ်ဘူးလို့ထင်ခဲ့ပေမဲ့လည်းယောဂတန်အလူးလည်းခံလိုက်ရပါတယ်။မင်းနဲ့ဆိုလိုက်မှာဆေးနှလုံးထိုးထားပြီးတော့အခုလိုဖြစ်တာဆိုတော့ကာကွယ်ဆေးကထိုးမထားရင်ကျွန်တော်အခုဒီနေရာမှာရှိနေမှာမဟုတ်တော့ပါဘူး
။တောက်ချာနေတော့ကဆိုရင် UK မှာ24နာရီအတွင်းလူပေါင်း9,300ကျော်ကိုဗစ်ရောဂါကူးစက်ခံရပြီးဒီရေအတွက်ဟာတတိယရေမြောက်ပမာဏပါ။နယူးယောက်မြို့မှာတော့တရက်အတွင်းလူပေါင်း21,000လောက်စံချိန်ချင်းကူးစက်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်ပါရှင်အခုတော့ကဘာတလွားခီးသွားစီစဉ်ကိုနားဆင်ကြရအောင်ပါ။ Omicron COVID ရောဂါပိုးတဲ့အန်တီအေကြောင့် EU ဥရောပအဖွဲ့ဝင်နိုင်ငံအတော်များများမှာ Christmas ဈေးပွဲတော်တွေပြန်ပြီးတော့ပိတ်နေကြတဲ့အချိန် Croatia နိုင်ငံမြို့တော်ကဈေးပွဲတော်ကတော့အတော်လေးပဲစီကားနေပါတယ်။မြို့တော် Zagreb ကဈေးပွဲတော်စီကိုမဆုမြတ်မွန်နဲ့အတူသွားကြရအောင်ပါရှင်။
ခရီးယာဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာခရစ်စမတ်ပွဲတော်မတိုင်ခင်သတင်းလေးပတ်လောက်အလို့ကစားလို့မိအလှတွေဆင်ပွဲတော်တွေကျင်းပပြီးတော့ခရစ်စမတ်ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်။ပုံမှန်ခရစ်စမတ်ပွဲတော်ရသည့်ချိန်ဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလိမ့်ရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသည့်အဒီရထရှိလာတဲ့အတွက်ပွဲတော်တွေကိုတတိထားကျင်းပနေကြပါတယ်။ Germany, Austria စတဲ့ဥရောပနိုင်ငံတို့မှဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမ္မတနိုင်ငံတို့မှလူစုလူဝေးမဖြစ်အောင်ပြန်ပြီးတတိထားနေချင်း Croatia နိုင်ငံ Zagreb မြို့တော်မှာတော့ Christmas ဈေးပွဲတော်ကိုစီစီကာကာကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တော့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးတည်င်းသုံးပတ်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှရှောင်လို့ရပါတယ်။PCR နဲ့ antigen ဆေးစစ်မှုတွေလုပ်လို့ negative အဖြစ်ထွက်သူတွေအနေနဲ့လည်းရေလိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး။ Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ်။ Zagreb မြို့တော်မှာ Christmas ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အချင်းကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်
။ဒီဆေးရှင်ဟာစကရမ်နေရ
ဲ့အရင်နှစ်တွေတည်းဆိုင်တော့ပွဲကအရင်မရှိပေမဲ့ကျွန်တော်ကတော့သဘောကျပါတယ်။ကောင်းလည်းကောင်းပါတယ
်။ COVID ကရောဂါကြောင့်အခက်အနားတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့တိတ်တော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
်။Well, it's certainly not as lively as it used to be, but it's kind of coming back, you know.
အရင်လိုမစီတော့တာကတော့တည်ကြပါတယ်။ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါ။အခုလိုလူတွေအများကြီးကိုပြန်တွေ့ရတာတိတ်ကောင်းပါတယ်
။လက်ဆောင်ပစ္စည်းအယောင်ဆိုင်တွေ၊အစားအသောက်အယောင်ဆိုင်တွေတာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်။ Christmas ludzi smo socialna bitcha, nam ya poważno drużyce. A ako smo na otvore nam znamy
ludzi ဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်။အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက် COVID ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အနာဘန်တွေထုတ်ပြန်ထားတဲ့ COVID ဆိုင်ရာစည်းကမ်းချက်တွေအားလုံးကိုကျွန်တော်တို့လိုက်နာဆောင်ရွက်ထားပါတယ်
။ Croatia နိုင်ငံရဲ့စည်းကမ်းသတ်မှတ်ချက်အရအမိုးအကာအောက်ထမ်းမှမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စည်းကမ်းချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာ Croatia နိုင်ငံတည်းမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, se odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još.
Jema aku ma yau da ba, alin ji ya ra ro atoli asim ki ba re. Aku lo pwe myu lou nai na take ku kaung ma re. Jema ga Slovenia ga ba. Jema ru si ma ro alon pait tha ra mo ba ma tait pi ro ma shi ba u. Da chaung alou a ye ma Zagreb ko la pi ro apan phi ya ra ko tabo ja ba re.
Ta mat chat twi ne kai ni yin ya nai ne COVID pass ne ပွဲတော်ဆင်နွှဲနိုင်တယ်လို့ Croatia အစိုးရကခွင့်ပြုထားတာမို့ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်။ဧည့်သည်တွေကိုအဓိကထားဝင်ငွေချရတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်။
အ
ခုလို Christmas ဈေးပွဲတော်ပြန်ကျင်းပနေတာကိုကျွန်တော်တို့လိုဆိုင်ပိုင်ရှင်တွေကတော့တကယ်ဝမ်းသာပါတယ်။ကျွန်တော်လို့ဖို့ကံပတ်တော်များများကဒီနေ့ဈေးပွဲတော်ပြန်ကျင်းပဖြစ်လိမ့်မယ်လို့တော့ထင်မှားကြပါဘူးအခုလိုပြန်ဖွင့်နိုင်တာတကယ်ဝမ်းသာကြပါတခြားနိုင်ငံတချို့မှာဆိုရင်ဗာပွဲမှတော့မလုပ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလာပါပြီမနေ့ကဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူးဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူး
ဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4 ဘုံ 2 ဘုံလောက်ကိုဝင်ငွေချပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော့လာနိုင်ဖို့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ COVID စီကံတပ်မတ်ချက်တွေလျှော့ပေါ်ထားတဲ့ Croatia နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ဘုံ2ဘုံလျှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့နေဟာပြင်းနဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လှုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာ Omicron ပိုးတဲ့ကြောင့် ကိုဗစ်စီးကပ်သတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရိုအေးရှားနိုင်ငံကကိုဗစ်ပတ်ရှိသူတွေလာနိုင်တဲ့ခရစ်မတ်ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်ကျွန်မဆွမြတ်မော်ပါ
မဆုမြတ်မုံရဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်။ COVID-19 ကာကွယ်ရေးနဲ့ပတ်သက်တဲ့အများပြည်သူဆိုင်ရာအကြံပြုချက်ကိုနားဆင်ကြပါရှင
်။ပိတ်သားနှာခေါင်းဆီးဟာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရိုရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှာခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်။နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါ။နှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မေးဆီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်သေချာတက်ပါနှာခေါင်းဆီးကိုသွားခိုင်နေပါနဲ့ညစ်ပတ်သွားရင်စိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်ဆီပါနှာခေါင်းဆီးအရှိကနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆီးကိုပြန်သုံးရမယ်ဆိုရင်တန့်ရှင်းတဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားရတယ်ခြင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချပါအောင်ပြန်သုံးမယ်နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေရှော်ပါကိုနှာခေါင်းဆီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆန့်ဖြစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းစက်သုံးရပါမယ်လူအချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော်
မြန်မာပြည်သူပြည်သားအလုံးလဲ COVID-19 ကပ်ဘေးရောဂါရန်ကားနေကင်းဝေးကြပါစေရှင်။အခုတော့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။2022ခုနှစ်အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဥပဒေ NDAA မှာပါတဲ့မြန်မာအရေးဆိုင်ရာပြဋ္ဌာန်းချက်တွေကြောင့်မြန်မာနိုင်ငံဆင်အနာသည့်အခြေအနေအပေါ်အမေရိကန်အစိုးရအနေနဲ့အရင်ကထက်ပိုပြီးထိထိရောက်ရောက်တုံ့ပြန်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကတက်ကြွလှုပ်ရှားသူတဦးက VOA ကိုပြောပါတယ်။ဒါ့အပြင်ဆင်အနာသိမှုကိုစန့်ကျင်ကန့်ကွက်နေတဲ့နှွေဦးတော်လှန်ရေးကိုအများကြီးအထောက်အကူဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းလဲ New York Burmese Community အဖွဲ့ကမတ်ရှင်မင်းကပြောပါတယ်။ကိုကျော်ကျော်သိဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။မတ်ရှင်မင်း VOA နဲ့ဆက်သွယ်မိမြန်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ねえ、年々ね、ちょっと待ってね。
ကျွန်တော်တို့ဒီကနေ့ဆက်သွယ်မြင်ချင်တယ်မှာအဓိကကတော့ပြီးခဲ့တဲ့အကြသေးငယ်ရပိုင်းတွင်ကအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့အထူးဖြစ်တော့အထက်လွှတ်တော်ပေါ့လေအထက်လွှတ်တော်ကနေပြီးတော့အတီးပြုတ်လိုက်ပြီးတော့သမ္မတစီကိုဥပဒေဖြစ်အတီးပြုတ်ပြတ်ထန်ဖို့လက်မှတ်ထိုးဖို့ဖို့ထားတဲ့ဒီ NDAA ပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကမေးချင်တာပါဆိုတော့ဒီဥပဒေကဟလာ2022ခုနှစ်အတွက်အမေရိကန်အမျိုးသားကော်ဝေးဆိုင်ရာလုပ်ပိုင်ခွင့်အုပ်ဒီကိုအကြမ်းမြင့်ကျွန်တော်တို့ဘာသာပြန်မယ်ဆိုရင်တော့ဆိုတော့အဲ့ဒီအထဲမှာဟလာမြန်မာအရေးနဲ့ပတ်သက်ပြီးတော့ခေဆွတ်ပြီးတော့မှထည့်သွင်းပြဋ္ဌာန်းထားတာပြီးပါတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့မက်ရှင်မင်းတို့ကဒီຢာတွေနဲ့ပတ်သက်ပြီးအဓိကလှုပ်ဆောင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အခါကျတော့ဒီ NDAA ဥပဒေထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အဓိကအရေးပါတာဘယ်လိုအချက်တွေရှိပါသလဲခင်ဗျာ
ဒီပေတဲ့မှာဒီ Senate Leader ပေါ့နော်ဆာ Republican Majority Leader Minority Senate Leader ကနေပြီးတော့ Mitch McConnell ကဘာထည့်တောင်းထားလဲဆိုတော့အဓိကသူတို့ကလွှတ်တော်အနေနဲ့ကအကွာစကားထင်းပြောရတာရှိတာပေါ့နော်ဒါပေမဲ့တခုတမိဆဆဦးရှေးဦးဆိုတာ reference လုပ်ချင်တာကဒါတန်မတ်ပါတမိတို့ရဲ့ UN တန်မတ်ဦးကျော်မိုးထွန်းကိုဒီအာ John McCain Award ပေးတဲ့အချိန်မှာ Mitch McConnell ကစကားဦးပြောတယ် introduction speech ပေးတဲ့အချိန်မှာသူ့ရဲ့ပါဇက်ထဲကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုတကယ်ဖြည့်ရှင်းနိုင်ဖို့ပါတဲ့မြန်မာနိုင်ငံရဲ့တကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ပါအရေးကြီးဆုံးမဲ့လို့သူကပြောသွားတယ်။သူရဲ့စိတ်ထဲမှာလေသူ့ပါတီအနေနဲ့ကတော့ NUG ဟာမြန်မာနိုင်ငံရဲ့တကယ် government ဆိုတာလက်ခံမိတာ
ဒါပေမဲ့လွတ်တော်မှာတင်းတဲ့အချိန်မှာတော့သူတို့ပေါင်ရိုင်းလောရမှာရှိရပေါ့နော်ရှိရခါကျတော့သူတို့ဘယ်လိုတောင်းဆိုထားလဲဆိုတော့ United States Government ပေါ့နော် State Department Executive Level Joe Biden ရဲ့ Executive Level တပါမဲ့အိုးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမိုကရေစီအတွက်ရပြန်လည်ရှင်းတမ်းမေးပေါ့နော်အကူအညီဖို့အတွက်ကိုထိထိရောက်ဘာတွေလုပ်ပြီးပြီလဲဘာတွေလုပ်နေလဲ ဘယ်ပိုင်းနေပေါ့နော်သူတို့နောက်ကလစ်နဲ့လောက်ထားတယ်ဒီပိုင်းနေဒီပိုင်းနေမှာဒါနဲ့ပတ်သက်ဘာတွေလုပ်နေပြီလဲဆိုတော့ပြထားအဲ့ဒါထိဆုံးမှမိထားတာကအဲသူတို့ဘယ်လိုရေးထားလဲဆိုတော့ to support legitimate national unity government etc etc ပေါ့နော်သူတို့ရေးထားတာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုပြန်လည်ရှင်းတမ်းရေးနဲ့အကူအညီဖို့အတွက်ကိုတဲ့ national unity government ကို support ပေးဖို့ဘာတွေလုပ်ထားပြီးလဲတဲ့ဒီ US နိုင်ငံအနေနဲ့ရောတခြား partnership တခြားနိုင်ငံတွေအနေနဲ့ရောဘာတွေတွဲလုပ်ထားလဲဟုတ်ကဲ့
အဲ့တော့တမရကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်ပြတ်ထမ်းမှုနောက်ဆုံးဆင့်ရောက်နေပြီပေါ့နော်တမရကလက်မှတ်ထိုးလိုက်တာဥပဒေဖြစ်ပြီပေါ့ဥပဒေဖြစ်သွားပြီးပြီဆိုရင်ဥပဒေဖြစ်သွားပြီးတဲ့နောက်ပိုင်းမှာဘာတွေညှော်လင့်လို့ရမလဲခင်ဗျာဘာတွေဆက်ဖြစ်လာမလဲ
ဒီလိုမျိုးဒီသမီးတို့ကအခုကျတော့ကွန်ဂရက်မှာအထက်လွှတ်တော်အောက်လွှတ်တော်အောက်လွှတ်တော်အထက်လွှတ်တော်ဆီရပေါ့နော်ဒီ House of Representatives နဲ့ Senate စနေမှာဟိုကအကုန်ပြီးပြတ်သွားပြီကွာဘိုင်းပါတီဆန်ဆပ်ပေါ်ရထားတယ် Republican Party က Senator ရော Democratic က Senator ရောကဒီဘာမှ amendment နဲ့ပတ်သက်ပြီးတော့ NDA ထဲမှာပါတဲ့ဟာကို support ပေးထားတယ်အဲ့တော့သမရကလက်မှတ်ထိုးလိုက်ရင် law ဆိုတာဖြစ်လာမယ်ဥပဒေဖြစ်လာမယ်ဥပဒေဖြစ်လာရင်ဒီထက်တောင်းဆိုထားတဲ့အချက်တွေလုပ်ပါကင်ပါ investigate လုပ်ပါပြန်ဖြည့်ရှင်းချက်ပေးပါမလုံလောက်သေးရင်ဆက်လုပ်ဖို့ပါရှိလဲဆိုရဲထောက်ထားတာတွေကိုရှောင်လွဲလို့မရတော့သူတို့လိုက်လို့ရတော့မယ်ဟုတ်ကဲ့အဲ့တော့ပြည်သူအနေနဲ့ကတကယ်လို့သူတို့ပြန်တင်ပြချက်တွေမှာဥပမာဆိုကရဲချောက်ဆက်အတွင်းမှာဒီဆက်နဲ့ပတ်သက်ပြီးတင်ပြပါပေါ့နော် NUG government ကို recognize လုပ်ဖို့တဲ့နိုးဘာလို့ထားပေးပြီးလဲလို့မေးရဟာကို weak ဖြစ်နေရဆိုရင်ပြည်သူကပြန်တွန်းလို့ရတယ်ဟုတ်ကဲ့အဲ့လို့ဆက် ပြီးတော့ pressure ပေးသွားလို့ရတယ်ဆိုတော့အဓိကမရတော့ဟုတ်ဟုတ်ကဲ့
ဆိုအဓိကအဲ့ဒီပြဋ္ဌာန်းချက်တွေကိုအမေရိကန်အစိုးရထဲမှာဘယ်ဝန်ကြီးဌာနတွေကအဓိကအကောင့်ထဲပေါ်ရပါမလဲ။ဒီ
foreign affairs နဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေပါနောက်ပြီးတော့ဖိုင်နန်ရှယ်နဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေပေါ့ကွာအဲ့လိုဌာနတွေရတယ်။ငွေကြေးရေးနဲ့ဗန္ဓာရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေပေါ့နော်။ဟုတ်ကဲ့ကွာဆိုတော့ဒီနှစ်ခုကအဓိကပေါ့နော်။အဲဒါတို့ကထင်ပေးရမယ်ဟုတ်ကဲ့ရှင်။ဟုတ်ကဲ့။ဆိုတော့ဒီ
NDA ထဲမှာNDA ဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းထားတဲ့မြန်မာအရေးနဲ့ပတ်သက်တဲ့အချက်တွေကဟလာလက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအဲ့ဒါကိုစန့်ကျင်တွန်းလှန်နေကြတယ်လို့ရှားမှုရှိတယ်ဒီလိုရှားမှုကိုဟလာစပရင်ရီဗော်လူရှင်မျိုးဥတော်လှန်ရေးလို့ခေါ်ကြတာပေါ့နော်ဒါမှရှင်မင်းတို့လည်းအဲ့ဒီလိုရှားမှုတွေမှာပါဝင်နေကြတယ်ဆိုတော့ဒီလှုပ်ရှားမှုကိုဘယ်
ဒီကတော့ဒါတော့ဒါတော့ဘောင်းနေရလို့ကလို့ဒါသမလာကွာနင်တို့အန်ယူဂျီကိုအတိမပြုလိုက်တော့လို့ပြောရုံတမဲထည့်ပေးထားတာပေါ့နော်။ဒါဆိုတချို့အပိုင်းတွေမှာကြီးလိုက်မယ်ဆိုရင်ဥပမာဆိုကွာသမီးတို့ဒီမြန်မာနိုင်ငံပတ်သက်တဲ့ NDA ကစာပိုက်တွေဖတ်ချင်ပထမစာပိုက်မှာတော့အန်ယူဂျီကိုအတိမပြုဘာလဲလို့ပြီးပြီးတယ်လောက်ပဲမေးထားပေမဲ့နောက်ပိုင်းတွေမှာကျတော့
National
Unity Government of Republic of the Union of Myanmar ကိုကူညီပါဆိုပြီးတော့သူတို့တုံးထားတယ်ဟိုလွတ်တော်အနေနဲ့ တော်တော်မျောလင်းချက်အနေနဲ့တော်တော်နှီးသွားရပေါ့ကွာဒါမှမှအန်ယူဂျီကတို့လိုအပ်တာတွေကိုကောင်းအောင်လုပ်ရမယ်သမီးတို့ပြည်သူတွေကလည်းဆက်တိုက်တုံးရမယ်အာဘာလို့သမီးတို့ဒီတိုက်ပွဲကတခြားနီးလန်းနေတဲ့တိုက်တာဟိုခုန်ကြီးတာကတပိုင်းဥပမာဆိုပတ်စံထောက်ပံ့တာတပိုင်းပေါ့နော်တကယ်ပြဿနာတွေဖြေရှင်းနေတယ်ဆိုရင်သမီးတို့ကဒီနတ်တန်းရအနတ်ကြီးကိုပလတ်စာအုပ်လို့မရဘူး
ဟုတ်ကဲ့ခင်ဗျာဆိုတော့လွတ်တော်ကတော့ဒါဒါရိုက်လုတ်ပါဆိုလို့ဥပဒေမှာပြထားလိုက်တယ်ပေါ့လေဒါပေမဲ့ဟလာအမေရိကန်စိုးရအနေနဲ့ဒါတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်နေရမှာတကယ်လက်တွေ့ကြပါရဲ့လားတကယ်ဖြစ်နိုင်ခြေရှိပါရဲ့လားစိုးရကရောတကယ်ပဲလုတ်နိုင်ပါမလားခင်ဗျာ
Everything is on the table the bomb you want အကုန်လုံးလုံးလို့ရတယ်ပေါ့နော်လုံးတင်တာလုံးသွားမယ်လစ်မစ်မရှိဘူးပေါ့နော်ဒီမှန်တာအမှန်တရားအတွက်လုံးသွားမယ်ဆိုရင်သူတို့ဘက်ကဟို open situation ဖြစ်လာပြီပြီးတော့သူတို့အနေထားမှာလည်းကိုယ်ဝင်လည်းမပြောရင်သာရှိမယ်ချိုင်းနာရဲ့အနေရောတော့သူတို့မြင်နေတယ်ဒီအခုဒီအခုဒီနေ့ပဲလောလောလတ်တဲ့တဲ့နေ့တက်လာတယ်မလားချိုင်းနာယွမ်ဝေကာရန်စီနဲ့မြန်မာနိုင်ငံမှာ ไอ้ตรุเนี่ยมีดีนี่ทาไปลงมั้ยสอดาเนี่ยยูเอสก็ไม่จ้าเว้ยมันนี่กูก็แอนยูจีก็สวยอ่ะแค่เพียงมาตัดมาแค่เนี่ยดาริโอลงว่าเป้ซี่เป้ซုပ်กูสอมันผิดน่ะไชน่าเนี่ยภิรอซาวด์ซีซีชาเนี่ยโปโปวินล่ะไอ้อันเนี่ยไต้หวันเนาะฮ่องกงเนาะอันเนี่ยดาริอ่ะอกုံเสร็จๆเนี่ยแต่จําไม่รู้ผิดน่ะจริงๆเลยโหลเหมือนเลยแต่ไม่รู้ไม่รู้ไอ้อันยูจีซวยอ่ะมาเว้ยโลกอ่ะกายอ่ะแค่ๆจําตรุมาอันเนี่ยจัดดิช
ဒီပေါ်တင်ရေတော့အပေးလိုက်ပြီဆိုတော့ရှေ့ဆက်သွားဖို့ပဲရှိရတယ်ကွာရက်ဖို့တော့မရှိဘူးညှော်လင့်တယ်ဟုတ်ကဲ့ခင်ဗျာဆိုတော့ဟလာတမန်တော်ကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်လာပြီဆိုရင်ပထမဆုံးဒီဥပဒေရဲ့အကျိုးဆက်အနေနဲ့ဘာရလဘယ်လိုလုံဆောင်ချက်စထွက်လာဘူးလက်ရှိမင်းတို့ညှော်လင့်ထားပါလေ
ဒီဆန်ရှင်တွေလောက်တာထိရောက်သလားဆန်ရှင်တွေပိုကျပြန့်ပိုလုံးတင်သလားပေါ့နော်အခုဆိုအလုပ်သမားတက်မကရရအကွာတရာ၈၆ဖွဲ့တော့ International World Bank နေရာနေပြီးတော့နိုင်ငံ infrastructure အတွက်တည်ဆောက်ရေးတို့ဘာလို့ညာတို့အတွက်ကိုပတ်စံအလုံးရင်းနဲ့ချီးလို့ရတယ်လမ်းကြောင်းတွေပိတ်ဖို့ပါပါတယ်အဲ့တော့မင်းကလည်းတော့လုံးပိုင်ခွင့်တွေကိုတဖြည်းဖြည်းနဲ့ဖြုတ်နေပြီဖြုတ်နေတော့အဲ့ဒါကြီးအပိုင်းတွေမှာအရင်ဆုံးတက်ရမှုရှင်အဲ့ဒီ World Bank နဲ့ပတ်သက်တဲ့အပိုင်းဆိုရင်ရက်၆ရက်အတွင်းမှာလုတ်ခိုင်းလာဆိုတော့လေအဲ့ဒါဆိုဒါမျိုးဆိုအရင်ဆုံးဖြစ်မှာလုံးဝလမ်းကြောင်းပိတ်သွားမယ်ကွာ sanction mine လုတ်မယ်ဒီလိုမယ်
အဲ့လိုဖြစ်လာမယ်ဟုတ်ကဲ့ဆိုတော့ဒီ NDAA တဲ့မှာ NDA ဥပဒေတဲ့မှာပြတ်ထန်းထားတဲ့အထက်သွင်းထားတဲ့အချက်တွေကဟလာအမေရိကန်အနေနဲ့ညီမအရေးမှာအခုလက်ရှိကတော့သူကစကားအဖြစ်ပြောတာများတယ်တကယ်ရေးမှုတွေကတော့ချထားတာပေါ့လေတကယ်လက်တွေ့လက်ပါတယ်ဆိုတော့ဟာအင်မတန်နည်းသေးတာပေါ့အခုအချိန်မှာဆိုတော့မရှိမလို့မျှော်လင့်ထားတာကဒီဥပဒေသာထွက်လာရင်အမေရိကန်ကတကယ်ကိုစကားနဲ့တွေမဟုတ်ဖ ကျွန်တော်လိုင်းလို့ဝေးစေးချီလို့မရအောင်လို့အကြီးတွေပရောဂျက်စီတွေလုပ်လို့မရပိတ်နေနေတယ်ပေါ့နော်အဲ့လိုပြီးပါလာမယ်လို့ညွှန်ပြနိုင်တယ်ကွာဟိုစီးပန်းတော့ပါလာမှာမဟုတ်လူတွေတမျိုးဆက်ဆက်ကြော်တရနေတဲ့ထင်ခဲ့သလိုအဲ့ဒါတော့မဖြစ်လာနိုင်ဘူးလို့ပြန်တယ်ပြန်တယ်ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့စက်ထဲမှာပဲဟိုဆိုးရွားကျွန်တော်မေးချင်တာက လက်ရှိလာဘာမအက်ဆိုတဲ့ဥပဒေမူကြမ်းတစ်ခုလည်းရှိသေးတယ်အဲ့ဒါကထဲလို့တော့အလို့တော့ကိုနိုင်ငံရေးကော်မတီတွေမှာရောက်လို့ကျွန်တော်သိထားတယ်ဘာမအက်ကဘယ်လိုဖြစ်နေလဲမရှိနေဘာဖြစ်လာနိုင်လဲ
Mama akan lulus semua. Di awal domaro tuwa sini kau ni. Telo domar ya dani, puno. Bipartisan support mula ni thamap cerita. Republican senatoria tu bawa macam. Di mana ada show. Mama akan cerita lama aku. Di bea military ku February ni sahaja di nampai ma. Tetapi thara bea mahal buka. Longer ni nampak aku guna nak cari pura bea. Nampak nasi macam pura bea tunggu ku mashup lop bea terus. Carry forward lop dia tu bawa mula. Tapi tu cerita cerita lulus aku kalau macam cerita ma. Para emoji puno. Emoji ni gemstone ni betul bea sanction lop buat para. Atau di mama ama soye. Di kat cerita ni NDA malu kupu ni nampai. NUG go, memang ni dia awak suruh kita naik suruh di rumah push lode, lama mau bau gua. Atau ane jadi sih language by mana, terkali jadi pat bill be, sampai nak cakap pat sih, terkali jadi mian lain tu, sedang ni seni gu, apa jenis ni lah, civilian government apa jenis ni lah jadi, nak gua dia, jauh tu ni, kalau suruh lode, lupa suruh lode mana, alu ni cene. Yeah, and use your road in Mirai, no one about humanitarian aim, so you might have so you have the sheet time, people, the non profit, the other form of the machine, and using a need your loan, long as I know you, long as you're a machine. Machine and using your credibility are your. The Nangatama, so you have the sheet of Barre, look them, look sound, sound, the so you have the same to Amada, I so you have the same to Ashame, we have put here, but the mail I know a humanitarian aid loaded Louis, Umasa, EMT, Dagare, the Cha, non profit Louis, or Pansy, the Chenny, how, and you get the same to I, Dilumio, Kuni Busra, IDB, a twenty Aluish, Mija Bukua, a young Kama.
Okay.
Then we want to do a certain name and a matic to the narrow, and you see, a thing of you bar also be put on in the morale, pressure be it.
สาดายลงมาบ่าวโอเคถ้าซุบ่มาเอกก็จนรู้ส่งจิยาวมาบ่เนาะโอเคครับโอเคบ่ามาชิมเองจริงๆพี่ๆพี่สู่พี่เด้อเจื้อติมาละครับเนี่ยสนาชิยาเอามาซิครับเนี่ยโอเคเอามาเลยชิมเจื้อติมาละกูเลยกูจะติ้งซีซั่น10เสร็จแต่อิงกาญาจันสุนิกาซีซั่นกูน่าสิงเกียราผิดไปเลยชิตอนนี้หนูกูน่าสิงนี่จ้ะยาราก็รอวิวยิมยามาไว้ซีซั่นเยบ่ทุ่งนี่มันได้ขึ้นทุ่งนี่จะดูไปผิดไปเลยกูว่ารอดริ้งจิ้งจกกูกูจะมุ่งจะเปียบๆไปบ่ามาชิ
ในมาเนี่ยงานมาพิบวานี่เลยปฏิบัติการจะเอาไอ้สงวนทบีอะไรพิเรนโอเมเอเมอุยตัวลานี่ไปแล้วในมาเนี่ยงานด้วยลูดาจินสานามุชาวกุลีปูมูลว่ามาพิจารณาจังกุลาธรรมกับพิโอ้สุขุนศิดูกันยูยอทานาจูยมาเอ็งอันนี้ก็พิสูจน์เลยไปเลยในมาสิ่งนั้นในแต่ละอย่างสุขุนศิดูกันยูยอทานาจูยมาเอ็งอันนี้ก็พิสูจน์เลยไปเลยในมาสิ่งนั้นในแต่ละอย่างสุขุนศิดูกันยูยอทานาจูยมาเอ็งอันนี้ก็พิสูจน์เลยไปเลยในมาสิ่งนั้นในแต่ละอย่างสุขุนศิดูกัน
၂ရက်ကြာခီးစဉ်ဖြစ်သွားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အိန္ဒိယအစင်းမြင့်အရာရှိသူပထမဆုံးချိန်လာရတာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအပါအဝင်အိန္ဒိယနဲ့မြန်မာနယ်စပ်ကိစ္စတွေဆွေးနွေးမယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆန်းမြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မဆာချူးဆက်စ်ပြည်နယ်လိုဝဲမြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စီဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဝန်ဆန်းဟာအာဏာသိမ်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနဲ့ဇက်မှာရုရှားတပ်ဖွဲ့အများအပြားစုဖွဲ့နေတာနဲ့ပတ်သက်ပြီးတော့ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွေ့ဆုံဆွေးနွေးမှုဟာ၈နှစ်အစဇန်နဝါရီလအတွင်းစတင်နိုင်မယ်လို့ယုံကြည်တဲ့ကြောင့်အမေရိကန်နိုင်ငံသားဌာနအစိုးရရရှိသူကအင်္ဂါနေ့မှာပြောဆိုပါရယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစော်မှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ထိုနီဖိုလော့ကနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ဝမ်တော်သူအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you type ပါ။
This program has come to you from the Voice of America, Washington.